ကမ္ဘောဒီးယားနိုင်ငံမှာလွန်ခဲ့တဲ့၁၄နှစ်အတွင်းမြေယာအငင်းပွားမှုတွေကြောင့်ဒုက္ခရောက်ကြသူ၅သိန်းကျော်ထိရှိခဲ့တဲ့အကြောင်းထင်ရှားတဲ့ကမ္ဘောဒီးယားလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုကပြောလိုက်ပါတယ်။မြေယာသိမ်းမှုတွေဟာတနင်္ဂနွေလုံးနှီးပါမှဒီနှစ်တည်းထိဆက်လက်ဖြစ်ပွားနေတဲ့အကြောင်းကမ္ဘောဒီးယားလူခွင့်ရေးလှုပ်ရှားမှုအဖွဲ့လစ်ကာဒိုကပြောခဲ့တာပါ။ရွာသားတွေချင်းချင်းကြားဓမ္မမော်ရင်လဲဒေသခံတွေနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေတဲ့ကုမ္ပဏီတွေတစ်လုပ်ငန်းတွေကြားပိုင်ဆိုင်မှုတွေတွေ့အငင်းပွားတာတွေပါဝင်တယ်လို့လဲဆိုပါတယ်။ဆိုရင်စရာအခြေအနေကိုဖြေရှင်းနိုင်မှုအစိုးရကလုပ်ငန်းစဉ်တည်းရဲ့ချမှတ်ရေးလူခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုခဲ့ကြပေမဲ့အစိုးရတောင်းရင်ရှိသူတွေကတော့အစီရင်ခံစာမှာပါတဲ့ကိန်းဂဏန်းအချက်လက်တွေကိုလက်မခံခဲ့ကြပါဘူး။ကမ္ဘောဒီးယားမြေယာစီမံခန့်ခွဲရေးဝန်ကြီးဌာနတာဝန်ရှိသူတူကတော့လူခွင့်ရေးလှုပ်ရှားသူတွေရဲ့အစီရင်ခံစာဟာလက်တွေ့မဆန်းသလိုအချက်လက်တွေအရဆိုရင်လည်းအငင်းပွားနေတဲ့နေရာပေါင်းဟာ3,000-4,000လောက်သာရှိတယ်လို့လဲကြာသာပြီးနေ့ကတုံ့ပြန်ပြောဆိုခဲ့တာပါ။ဝန်ကြီးဌာနကတုံ့ပြန်ပြောဆိုနေချိန်မှာပဲတရုတ်ကုမ္ပဏီတစ်ခုဟာမြေတွေကိုရှင်းလင်းနေတယ်ဆိုပြီးကမ္ဘောဒီးယားနိုင်ငံကလူမျိုးစုတန်းသား300,000လောက်ကတော့ဖရဝီယာပြည်နယ်မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။